Welcome to the Voice of America in Burmese.
Torrance ni mingla nyan ni gin ma tani da amo ban pi ja wa yi la kana VOA American tan ye 2015 khu ne ogula khu ne ye taw ja ni nyan ni gin season ni go myama san daw jain nyan ni 6 nai kwe ya ni 9 nai thi American pi rong su Washington DC myo daw ga ni line number 6625 ru ga ni dai yai tin set ni ba bi chano nyan win aw ma di kini nyan ni gin season ni go taw win yu tin set ma ba kya
chano raw aw ma ညနေခင်းသတင်းတွေကိုကိုကောင်းထက်နဲ့အတူတင်ပြပေးမှာပါ American သမ္မတကိုယ်စားလှယ်လောင်းဖြစ်ရှင်ပြန်ရွေးခံဖို့ Republican Party တွင်ပထမဆုံးအကြိမ်ဖြစ်တဲ့စကားဆက်တွေ့ကျင်းပခဲ့တာနောက်ဒီလာမယ့်အပတ်အတွင်းစတင်ပြီးတော့မြောက်ကိုရီးယားနိုင်ငံမှာစံတော်ချိန်တတိယကိုအတီးပြုပြဌာန်းအသုံးဆွဲတော့မှာဒီကြောင့်နောက်ဆုံးရသတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်ကိုညဝင်းအောင်ရေ
ဟုတ်ကဲ့ပါခင်ဗျာရေးပေးတင်နေတဲ့ဘကူတိုင်းဘက်ကအခြေအနေနဲ့ပတ်သက်လို့သတင်းပေးဖို့ချက်တဲ့ပုံမှာတော့
ဒီနေ့တော့ကိုကုံမင်းစိတ်ပကလေးတာလေးတွေနည်းနည်းရေစိတ်နာလို့အတန်ကြားလို့အခုတရားတွေ
တော့တရင်းနေပြီးမှတင်ဆက်သွားဖို့ရှိပါတယ်ဒါအပြင်ချင်းပြည်နယ်ကရေပေးတဲ့သူတွေကိုကူညီတဲ့အခြေအနေနဲ့တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့အစိုးရတို့ကြားသဘောတူညီမှုတချို့နောက်ဆုံးအခြေအနေတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့ကိုကောင်းထက်တို့ကတင်ပြပါမယ်ခင်ဗျာ
လာမယ့် American သမ္မတရွေးကောက်ပွဲအတွက် Republican Party တွင်သမ္မတကိုယ်စားလှယ်လောင်းအဖြစ်ရှင်ပြန်ရွေးချယ်ခံဖို့ထိတ်ဆုံးမှရှိနေသူ10ဦးရဲ့ပထမဦးဆုံးအကြိမ်စကားဆက်ထိုးပွဲကိုမနေ့ကကြာသပတေးနေ့ညမှာကျင်းပခဲ့ပါတယ်။နိုင်ငံသားရေးမူဝါဒအပါအဝင်အကြောင်းအရာများစွာကိုနှစ်နာရီကြာအခြေတင်ရင်းခုန်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အီရန်နျူကလ িয়ার အရေးနဲ့အရှေ့အလယ်ပိုင်းဒေသက IS အစွန်းရောက်စစ်သွေးကြခြေမုံရေးစတာတွေအပြင်သမ္မတဥပမာအစိုးရရဲ့နိုင်ငံသားရေးမူဝါဒတွေကိုဝေဖန်ပြီးတော့နိုင်ငံသားဝန်ကြီးအောင် Hillary Clinton နဲ့အတူသမ္မတဥပမာကိုထိုးနှက်ဝေဖန်ပြောဆိုရင်းစကားဆက်ထိုးခဲ့ကြပါတယ်။အတော်များများက Iran Nuclear ရေးသဘောတူညီချက်ကိုအပြင်းထန်ဝေဖန်ခဲ့ကြပြီးတချို့ဆိုရင်သူသမ္မတအဖြစ်တာဝန်ထမ်းဆောင်ခွင့်ရတဲ့ပထမဆုံးနေ့မှာပဲဒါကိုပြောင်းလဲပြစ်နိုင်ဖို့ဒီသဘောတူညီချက်ကိုချက်ချင်းပယ်ဖျက်ပြစ်မယ်လို့ပြောဆိုခဲ့ကြပါတယ်။ IS အစွန်းရောက်တွေကိုချေမှုန်းဖို့အရှေ့အလယ်ပိုင်းဒေသကိုတပ်ဖွဲ့တွေဆီလွတ်ဖို့ပြောဆိုသူတချို့ရှိသလိုနောက်ထပ်အခုလိုစကားဆက်ထိုးမှုတွေမှာလည်းနိုင်ငံသားရေးမူဝါဒအကြောင်းကပဲအဓိကပြောဆိုစရာကိစ္စတွေဖြစ်လာနိုင်ပါတယ်။မနေ့ကစကားဆက်ထိုးပွဲမှာတန်းကျွယ်တထေးကြီး Donald Trump ကတော့အများအာရုံစိုက်ခံရဆုံးသူတစ်ယောက်ဖြစ်ခဲ့ပါတယ်။ Florida ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Jeb Bush now Wisconsin ပြည်နယ်အုပ်ချုပ်ရေးမှူး Scott Walker နဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich တို့လည်းဒီပွဲမှာအကောင်းဆုံးစကားဆက်ထိုးနိုင်ခဲ့ကြပြီးအများရဲ့လက်ခုပ်လဝတီအားပေးတာကိုခံခဲ့ကြရပါတယ
်။အမေရိကန်နဲ့ VN နိုင်ငံတို့ကြားဆက်ဆံရေးပြန်လည်ကောင်းမွန်လာဖို့အချိန်ယူတည်ဆောက်ခဲ့ရပြီးဒါဟာနှစ်ဖက်စလုံးအတွက်လွယ်ကူတဲ့ကိစ္စမဟုတ်ခဲ့ဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry ကပြောပါတယ်။သူအနေနဲ့ VN ပြည်သူတွေကိုအထူးတလဲကျေးဇူးတင်တယ်လို့လည်းသူကပြောသွားပါတယ်။နိုင်ငံခြားသံတမန်ဆက်ဆံရေးပုံမှန်ပြန်လည်ထားရှိခြင်းအနည်း20ပြည့်အထိမ်းမန်းနဲ့ဟွန်နိုင်းမြို့မှာဒီကနေ့ပြောကြားခဲ့တဲ့မိခွန်တွင် Mr. Kerry က VN ပြည်သူတွေကိုအခုလိုကျေးဇူးတင်စကားပြောကြားခဲ့တာဖြစ်ပါတယ်။ VN နိုင်ငံမှာပျောက်ဆုံးသေဆုံးခဲ့တဲ့အမေရိကန်စစ်သည်တွေကိုပြန်လည်ရှာဖွေတဲ့နေရာမှာ VN ပြည်သူတွေကသူတို့ကိုယ်ပိုင်လက်မည်တွေကိုတူးဖော်ရှာဖွေပြီးကူညီပေးခဲ့ကြတာသူတို့နေအိမ်တွေသမိုင်းဝင်အဆောက်အဦတွေထောင်ထွက်တွေထိဝင်ရောက်ရှာဖွေပေးခဲ့တဲ့အပြင်မြေမြုပ်မိုင်းတွေရှိတဲ့နေရာတွေမှာပါရှာဖွေမှုတွေလုပ်နိုင်အောင်ကူညီပေးကြခဲ့တာတွေကြောင့်ကျေးဇူးတင်တဲ့အကြောင်းသူကပြောသွားခဲ့တာဖြစ်ပါတယ်။လွန်ခဲ့တဲ့ဆန်ဇူးနဲ့လေးဇူးကျော်ကဖြစ်ပွားခဲ့တဲ့ VN စစ်ပွဲကာလနောက်ပိုင်းနှစ်ဖက်ပုံမှန်ဆက်ဆံရေးပြန်လည်ထားရှိနိုင်အောင်ကြိုးပမ်းခဲ့ကြတဲ့ VN ကောင်းဆောင်တွေကိုလည်း Mr. Kerry ကကျေးဇူးတင်စကားပြောဆိုခဲ့ပါတယ်။နိုင်ငံခြားကုံသွယ်ဆက်ဆံရေးအခိုင်အမာရှိတဲ့တိုင်အောင် VN နိုင်ငံရဲ့လူခွင့်ရေးမတန်းတွေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်ကြောင်းကိုတော့ American ကဆက်လက်ဖော်ထုတ်ပြောဆိုနေစေပဲဖြစ်ပါတယ်။
အီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးအမေရိကန်လွှတ်တော်အနေနဲ့လက်ခံလာအောင်သမ္မတရဲ့ဂျိုးပန်အာထုံးမှုအပေါ်အမေရိကန်သမ္မတဘရိုက်အိုဘားမားရဲ့အတိကမဟာမိတ်တဦးကဆန့်ကျင်ပြောဆိုလိုက်ပါတယ်။ဒီမိုကရက်အထက်လွှတ်တော်အမတ်တဦးဖြစ်တဲ့စီနေတာချက်ရှမာကနျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်ပြီးအာထုံးလေးလာသုံးသပ်ပြီးတဲ့နောက်ဒီသဘောတူညီမှုအပေါ်ဆန့်ကျင်ကြောင်းနဲ့ဒီပေါ်လွှတ်တော်ရဲ့ကန့်ကွက်မှုအဆိုပြုချက်ကိုထောက်ခံသွားမယ်လို့ကြာသပတေးနေ့နောက်မိုင်းတုန်းကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ကျူးလူမျိုးဖြစ်တဲ့စီနေတာရှမာဟာဒီအီရန်နျူကလ িয়ার အရေးသဘောတူညီချက်ကိုလူသိရှင်ကြားထုတ်ဖော်ကန့်ကွက်တဲ့ဒုတိယမြောက်နယူးယောက်ကိုစားပြုလွှတ်တော်အမတ်တဦးလည်းဖြစ်လာပါဗျ။ထင်ရှားတဲ့ကျူးလူမျိုးဒီမိုကရက်လွှတ်တော်အမတ်အီလီယော့အန်ဂယ်ကလည်းဒီသဘောတူညီချက်ကိုကန့်ကွက်ခဲ့ပါဗျ။ သမ္မတဥပမာကတော့လွတ်တော်အမတ်တွေအနေနဲ့နျူကလ িয়ার သဘောတူညီချက်ကိုလက်မခံကြောင်းဥပဒေကြောင်းအရဆောင်ရွက်လာမယ်ဆိုရင်ဒီပေါ်သမ္မတဗီတိုသုံးပြီးပယ်ချသွားမှာဖြစ်တယ်လို့ပြောဆိုထားပေမဲ့ဒီဗီတိုပိုအားကောင်းလာဖို့ဆိုရင်သူ့ရဲ့ဒီမိုကရက်အမတ်တွေရဲ့ထောက်ခံမှုရဖို့လည်းလိုအပ်နေတာပါဣသရေလဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုကအီရန်နျူကလ িয়ার သဘောတူညီချက်ဟာလုံခြုံရေးကိုထိခိုက်လာနိုင်ကြောင်းနဲ့ဒါကိုလက်မခံဖို့အမေရိကန်လွှတ်တော်အမတ်တွေကိုတိုက်တွန်းထားပူပါရခင်ဗျာ
။ Saudi Arabia နိုင်ငံမှာလုံခြုံရေးတပ်ဖွဲ့ဝင်တွေတွားကြတဲ့ဗလီတစ်ခုကိုအသေခံဘုံးခွဲတိုက်ခိုက်တာကြောင့်လူ15ယောက်သေဆုံးရတဲ့လို့ရဟာသူတို့လက်ချက်ဖြစ်တယ်လို့ IS သွေးကြအဖွဲ့နဲ့ချိတ်ဆက်နေတဲ့အဖွဲ့တက်တခုကပြောပါတယ်။သူတို့ကိုသူတို့ IS Islamic နိုင်ငံတော်ရဲ့ Hijaz Pinega လို့ဆိုသူတွေကသူတို့လက်ချက်လို့ပြောတာဖြစ်ပါတယ်။နိုင်ငံတောင်ပိုင်းအဘမျိုးကအဘလီမှာဝတ်ပြုစုဆောင်နေကြသူတွေကိုအသေးခံပုံခွဲသူတဦးကဖောက်ခွဲခဲ့ပြီးတဲ့နောက်နိုင်ပိုင်းကြမှာပဲအဲ့ဒီဘက်ကတွေ့တာလူမှုကွန်ရက်စာမျက်နှာပေါ်ကနေကြီးညာခဲ့တာဖြစ်ပါတယ်။အဲ့ဒီမျိုးကဆာဥဒီအာရေဗျတောင်ဘက်နယ်စပ်ကစစ်ပွဲနဲ့မငြိမ်မသက်ဖြစ်နေတဲ့ယေမန်နိုင်ငံနဲ့နှီးပါတယ်။အခုတိုက်ခိုက်မှုကိုကုလသမဂ္ဂလုံခြုံရေးကောင်စီကအပြင်းထန်ဆုံးစကားလုံးတွေသုံးပြီးကြီးညာချက်ထုတ်ပြန်ဝေဖန်ထားပါတယ်။အဲဆိုရင်အဖွဲ့တွေကိုခြေမုံပြစ်ရမယ်ဒီဖွဲ့ကအားပေးလှုပ်ဆောင်နေတဲ့လက်မခံနိုင်စရာအကြမ်းဖက်မှုတွေနဲ့မုန်တီးမှုတွေကိုဖျက်ဆီးပြစ်ရမယ်လို့လုံခြုံရေးကောင်စီအဖွဲ့ဝင်တွေကထပ်မံလေးပေးပြောဆိုလိုက်ပါတယ်ဖုံပြန်သူတွေရဲ့အထိမ်းအမှတ်တစ်ခုကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့ Hijaz ပြည်နယ် IS အဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ် Hijaz ဟာ Saudi Arabia နိုင်ငံအနောက်ပိုင်းကိုရည်ညွှန်းတာဖြစ်ပါတယ်အဲ့ဒီနေရာဟာ Islam ဘာသာရဲ့အထွတ်အမြတ်နေရာတစ်ခုဖြစ်တဲ့ Mecca နဲ့ Medina တို့ရှိတဲ့နေရာပဲဖြစ်ပါတယ်လာမယ့်ရက်ပိုင်းတွေတွင်အာရေဗျကျွန်းစုစွန်မှာရှိတဲ့အနာရှင်တွေပေါ်တိုက်ခိုက်မှုတွေလုပ်သွားမယ်လို့လည်းဆွေသေးကြအဖွဲ့ကပြောဆိုထားပါတယ်ခင်ဗျာ
ယူအေဘေးကအတန်ညနေဘက်မြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တောက်ကြနေညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံတဝန်းရေကြီးရေလျှံမှုတွေဖြစ်နေတာကြောင့်ကေဆေးရေးတွေဆောင်ရွက်နေချိန်မှာပဲ AR မြဝကျွန်းပေါ်ဒေသကမြကန်းအနီးနဲ့မြေနေမိုင်းဒေသတွေမှာကေဆေးရေးတွေဆောင်ရွက်ဖို့မြန်မာသမ္မတဦးသိန်းစိတ်ကတိုက်တွန်းလိုက်ပါတယ်မြေရည်ပြင်းမြင့်တက်လာပြီး ARD ဒေသမှာ NRA နဲ့တွေ့ကြုံနေရတာကြောင့်ကြာလပိုင်းနေ့ကအခုလိုတိုက်တွန်းပြောဆိုလိုက်တာပါလူဦးရေ6တန်းကျော်နေထိုင်တဲ့နိုင်ငံတောင်ပိုင်းဒေသတွေကို ARD မြင့်တဲ့တခြားမြေရည်တွေကစီးဝင်လာတာကြောင့်အခုလိုရေကြီးမှုတွေဖြစ်ပေါ်နေတာပါအစိုးရကထုတ်ပြန်တဲ့စည်ရင်ကိန်းဂဏန်းတွေအရတော့ရေကြီးရေလျှံမှုတွေဖြစ်နေတဲ့ပြည်နယ်နဲ့တိုင်းဆက်နှစ်ခုမှာရေဘေးသင့်ပြည်သူဦးရေ3တန်းကျော်ရှိလာပြီလို့ဆိုပါတယ်ဇန်နဝါရီလ31ရက်နေ့ကနေစတင်ပြီး ARD တိုင်းအတွင်းရေကြီးရေလျှံမှုတွေကြောင့်အင်ဂျီတောင်းတဲ့ချီနှိမ့်မြုပ်ပျက်စီးပြီးစာတင်ကျောင်းနဲ့ယာနဲ့ချီပြီးတော့ပိတ်ထားရပါတယ်။အခုကမှအစိုးရနဲ့လူမှုပရဟိတအဖွဲ့တွေကရေဘေးသင့်ပြည်သူတွေကိုလိုအပ်တဲ့အကူအညီပေးနေတဲ့အပြင်အိန္ဒိချင်းအိန္ဒိယတရုတ်နိုင်ငံပါဝင်တခြားနိုင်ငံတကာအကူအညီတွေလည်းစတင်ရောက်ရှိလာပြီဖြစ်ပါတယ်။ဒါပေမဲ့လည်းတွာလာရခက်ခဲတဲ့နေရာတွေကရေဘေးသင့်ပြည်သူတွေမှာစံစီစားစတဲ့အစားနဲ့ရိတ်ခါတွေပြင်ကျန်းမာရေးဆောင်ရှောက်မှုတွေလည်းအရေးပေါ်လိုအပ်နေတယ်လို့ကုညီကယ်ဆယ်ရေးဆောင်ရွက်နေသူတွေကပြောပါရခင်ဗျာ
။အပြင်းနဲ့မုန်တိုင်းတစ်ခုတိုင်ဝမ်ကျွန်းစီချိကက်လာနေတာကြောင့်လူတွေထောင်ထဲချီကြောမြင့်ကုန်းမြစ်ဒေသတွေစီဒီကနေ့ထွက်ပြေးတိမ်းရှောင်နေကြရသလိုအာဏာပိုင်တွေကရုံးတွေနဲ့ကျောင်းတွေကိုပိတ်ထားလိုက်ပါတယ်။ကန့်ချီတချောင်းမှာလည်းမိုးလေဝသဌာနကတတိပေးထားတဲ့တချို့နေရာတွေကိုလူတွေမသွားနိုင်အောင်တားမြစ်ထားပါတယ်။ကျုံနိုင်ငံအရှေ့ပိုင်းမှာလည်းအလားတူပဲပြင်ဆင်နေကြပါတယ်။တိုင်ဖုန်းဆက်ဒလောဟာတောက်ကြနေနောင်ပိုင်းသို့မဟုတ်စနေနေ့အစောပိုင်းလောက်မှာတိုင်ဝမ်ကျုံးကိုတိုက်ရိုက်ဝင်ရောက်နိုင်တယ်လို့ခန့်မှန်းထားသလိုအခုကတည်းကတိုင်ဝမ်ကျုံးပေါ်မှာလေပြင်းတိုက်ခိုက်နေပြီးမိုးတဲထန်စွာရသွားနေပြီဖြစ်ပါတယ်။အသက်ရှင်နေရမင်းကလေးငယ်တူပင်လယ်ထဲမျောပါတည်ဆုံခဲ့သလိုလူတူဦးထင်မနဲ့တည်ဆုံခဲ့ရပြီးပြီလို့အစိုးရရရှိတွေကပြောပါတယ်။နောက်ထပ်လူတူဦးထင်မနဲ့ပျောက်ဆုံးနေတယ်လို့လည်းပြောပါတယ်။ဒီကနေ့တောက်ကြနေနေ့လယ်ပိုင်းအချိန်ထိမုန်တိုင်းဗဟုပြူရနေရအနီးမှာလေတိုက်နှုန်းဟာတနာရီ183ကီလိုမီတာရှိပါတယ်။မုန်တိုင်းဟာကုန်းတွင်းဒေသကိုမုန်ရောက်ခင်ပို့မှုအကောင်းလောင်နိုင်တယ်လို့လည်းမိုးလေဝသပညာရှင်တွေကပြောပါတယ်။
မြောက်ကိုရီးယားနိုင်ငံဟာသူ့နိုင်ငံအတွက်စံတော်ချိန်တည်ရက်ကိုထုတ်ပြန်လိုက်ပါတယ်။ဂျပန်ကိုလိုနီခေတ်ကတည်းကသုံးဆွဲလာတဲ့လက်ရှိအချိန်ထက်မိနစ်30နောက်ကြာပြီးတတ်မှတ်လိုက်တဲ့ဒေတာစံတော်ချိန်တစ်ကိုလာမယ့်အပတ်အတွင်းအတည်ပြုသုံးဆွဲသွားမှာဖြစ်ပါတယ်။ဒုတိယကမ္ဘာစစ်ပြီးဆုံးကနေဂျပန်လက်အောက်ကနေလွတ်မြောက်ခဲ့တဲ့နှစ်90ပြည့်အထိမ်းအမှတ်အနေနဲ့ဩဂုတ်လ15ရက်နေ့ကနေစတင်ပြီးဒီစံတော်ချိန်တစ်ကိုအသုံးပြုမှာဖြစ်တယ်လို့မြောက်ကိုရီးယားသတင်းဌာနကဒီကနေ့မှကြေညာပါတယ်။ 1910ခုနှစ်ကနေ1945ခုနှစ်အတွင်းဂျပန်လက်အောက်မှာကိုရီးယားတနင်္ဂနွေနေ့အဖြစ်ရှိနေစဉ်ကတည်းကသုံးဆွဲခဲ့တဲ့လက်ရှိစံတော်ချိန်ကိုမြောက်ကိုရီးယားတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကအသုံးပြုနေတာဖြစ်ပါတယ်။ဒီစံတော်ချိန်ဟာနိုင်ငံတကာစံတော်ချိန် GMD ထက်9နာရီဆော့ပါတယ်။အခုလိုမြောက်ကိုရီးယားဘက်ကစံတော်ချိန်တစ်ရက်တတ်မှတ်သုံးဆွဲတာဟာငယ်ရွယ်တဲ့ကောင်းဆောင်သည့်ကင်ဂျွန်အန်ရဲ့ဂျပန်စံတော်ချိန်မြူသားရေးစိတ်သက်ကိုမီးမောင်းထိုးပြချင်တာကြောင့်ဖြစ်တယ်လို့အကဲကဲတချို့ကတော့သုံးသပ်ပါတယ်။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံလုံးကအထူးသဖြင့်တက်ကြီးရွယ်ရွယ်ကြားမှာစစ်အတွင်းဂျပန်တွေရဲ့လောက်ရည်တွေအပေါ်ကိုအထူးမကြေမနက်ဖြစ်နေကြတာပါ။အဲ့ဒီကာလတွေအတွင်းဂျပန်တွေဟာထောင်တောင်းချီတဲ့ကိုရီးယားနိုင်ငံသားတွေကိုအတင်းအဓမ္မစစ်မှုထမ်းခိုင်းတာ၊ကျွံပြုတ်ခိုင်းစေတာ၊လိန်ကျော်အဖြစ်စေခိုင်းခဲ့ပါတယ်။တောင်ကိုရီးယားဘက်ကတော့လက်တွေ့ကျပြီးနိုင်ငံတကာစံချိန်စံညွှန်းနဲ့ကန့်ညီတဲ့ဂျပန်နိုင်ငံနဲ့စံတော်ချိန်တူဖြစ်တဲ့လက်ရှိအချိန်ကိုပဲဆက်လက်သုံးဆွဲမှာဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့နယ်မှာဒီကနေ့တောက်ကြနေအစောပိုင်းကပြင်းထန်တဲ့ဘုံးပေါက်ကွဲမှုတစ်ခုဖြစ်ခဲ့တဲ့အတွက်အနည်းဆုံးလူ၈ဦးသေဆုံးပြီး100ကျော်ဒဏ်ရာရရှိသွားပါတယ်။အစိုးရအဆောက်အဦကလူထုထပ်တဲ့နေရာမှာဘုံးပေါက်ကွဲခဲ့တာဖြစ်ပြီးသေသူဒဏ်ရာရသူတွေကြားမှာအမျိုးသမီးနဲ့ကလေးအများပြားလည်းပါဝင်နေတယ်လို့သတင်းတွေမှာဖော်ပြနေပါတယ်။ဘုံးဘသူဖောက်ခွဲတဲ့ဆိုတာတော့ဘယ်အဖွဲ့အစည်းမှကြေညာထားတာမရှိသေးပါဘူး။အဲ့ဒီမတိုက်ခင်တရေတုံးကလည်းကာဘူးမြို့တောင်ပိုင်းမှာအသေးခံကဘုံးဖောက်ခွဲမှုဖြစ်တာကြောင့်6ဦးထက်မနည်းသေဆုံးခဲ့ပါတယ်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်နဲ့ကုကောင်းထက်တို့ကပြောပြခဲ့ကြတာပါ VOA ရအခုထုတ်လွှင့်နေတဲ့စီစဉ်ကိုရေဒီယိုကသာမကဘဲ VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့တင်ဆက်နေတဲ့ကြ бя ိုင်နဲ့ထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်တွေကိုဆက်တိုက်ကြားရပါမယ်အရင်ဦးဆုံး EROD နဲ့ပဲခူးဘကရေးပေးအခြေအနေနဲ့စလိုက်ချင်ပါတယ်ရေးပေးတဲ့အကြီးကျယ်ခံရတဲ့မြန်မာနိုင်ငံမှာနောက်ထပ်ရည်ကြီးမဲ့ NDA တွေနဲ့ရင်ဆိုင်နေရတဲ့အတွက် ERD တိုင်းအတွင်းကဒေသခံတွေစိုးရိမ်နေကြပါတယ်မြန်မာနိုင်ငံအနှက်ကမြစ်တွေမှာစိုးရိမ်ရေမှတ်ထိရေတက်လာနေသလိုရည်ကြီးမှုကြောင့်အသေးပြောက်ပိုတိုးလာနေချိန်မှာပဲအရေးပေါ်အကူအညီတွေနဲ့အကြီးအကျယ်လိုအပ်နေတယ်လို့ဒေသခံတွေနဲ့ကူညီကယ်ဆယ်ရေးဝန်ထမ်းတွေကပြောပါတယ်အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA သတင်းတော့မအေးမှာကသတင်းပေးပို့ထားတာပါ
တိုင်းနယ်ပြည်နယ်14ခုအနက်12ခုမှာရေဘေးတံကိုခန်းစားရပြီးတဲ့နောက်အခုလက်ရှိစိုးရိမ်စရာကောင်းနေတာက ARV တိုင်းနဲ့ပဲခူးတိုင်းတို့ဖြစ်ပါတယ် ARV တိုင်းညောင်တုံးမြို့မှာတော့စိုးရိမ်ရေမှတ်ထက်ကျော်လွန်နေတာကြောင့်လိမ္မော်ရောင်သတိပေးချက်နဲ့အတူမြစ်ရေတလက်မခန့်ထပ်ပြီးတော့တိုးတိုးလာနေတဲ့အတွက်ရေထက်တက်မဲ့အရေးကိုစိုးရိမ်ပူပန်နေကြတာပါညောင်တုံးမြို့ရွေးကောက်ပွဲကော်မရှင်အဖွဲ့ဝဲယုံကဦးစည်းမှုဒေါ်တန်တန်ဆိုးကတော့မြစ်ရေကျသွားခြင်းမရှိတဲ့အခြေအနေကိုအခုလိုပြောပါတယ်
ဒီနေ့တော့တာဟိုကွန်မင်းစိတ်ပကလေကွန်မင်းစိတ်ပကတာလေးတွေနည်းနည်းရေစိတ်နာလို့အတန်ကြားလို့အခုတရားတွေနဲ့ပေါ့တော့ပို့လိုက်တယ်နောက်တစ်ခါရေမှတ်ကလည်း25ဒါတမရှိပြန်တက်လာရခြင်းအဲ့ဒါဒီနေ့တနေ့တော့ပေါ့တော့ခုတနင်္လာရက်ကလွှင့်လာ25ဒါတမရှိပြီးတော့ဖြစ်နေတယ်ဒီကတော့ဖေးနေရင်မဆွဲသေးတော့တာမသိဘူးကြည့်ဟိုကြမသွားဘူးဖြစ်
ဘကိုးတိုင်းအတွင်းမှာတော့မြစ်မခမြစ်ကိုအလျားလိုက်တဲအိမ်များကာယံပြီးတနိုင်တစ်ပိုင်းလုံနေရပေမဲ့ရေအားကိုမခံနိုင်တော့တဲ့အတွက်ဒုက္ခသည်စခန်းတွေဟာတဖြည်းဖြည်းနဲ့ရွှေ့ပြောင်းနေရသလိုညို့နဲ့နီးကပ်လာနေပြီးဒုက္ခသည်တောင်းနဲ့ချီရှိလာပြီလို့ဆိုပါတယ
်ရေတက်လာတယ်နောက်ကိုတစ်ခါရေတက်လာတော့အမစခန်းလေးလိုမျိုးနောက်ကိုတစ်ခါဒီညို့ဘက်ကိုတစ်ခါရှေ့လာရှေ့လာရေထက်တက်လာတယ်ခက်ရှေ့ရတယ်အဲ့လိုမျိုးရှေ့ရှေ့လာတာဟိုကျွန်တော်အပေရောတာဆိုပြီးအဲ့ဒီအပေရောလည်းညစနေလောက်မှာအဲ့ဒီအောင်စရေးကျော်တာရေးကျော်တော့ပုံမှန်ကျော်ရင်တက်တာမရှိကျော်ရင်ကျော်ရင်စားသွားတာစာယူစားသွားလို့ရှိရင်အတားချိုးသွားလို့ရှိရင်အဲ့ဒီရေအတားအောင်ရောက်လာရေလေတယ်အဲ့ဒီဘက်ကအញ្ញမ်းယူနေတော့ချိုးသွားတာနဲ့ဝင်လာမှဖြစ်တယ်လေအဲ့ရွာသားတွေကညာကြီးအဲ့ဒီအရာကြီးသွားပြီးတော့ကိုတူကိုတော့အဲတဲကြီးနဲ့ဖို့ရတာပေါ့ပြီးလို့ပေါ့နော်ဒီကိုနေစားဝယ်ရင်းစောနေတာရှိတဲ့အိမ်နဲ့ရှိတဲ့ပြည်ကြီးနဲ့ကျဲနဲ့လုပ်နေရလို့မင်းပြဿနာကဘာလဲဆိုတော့စနစ်တကျမလုပ်နိုင်တာပေါ့ဘလို့ကစနစ်ကြတယ်ဘလို့ကလုပ်ရဆိုတော့မတည်ဘူးသူကိုခွာနဲ့ဥပစီချက်တူလည်းမရှိဖြစ်တော့အဲ့ဒီအချိန်မှာ10ရက်လှစ်ချလိုက်ဒီ30 10ရက်နေပြီးတော့ကျွန်တော်တို့အစတဲ့မြစ်တာရက်ခံတာလေမြို့လူတွေနဲ့ကျွန်တော်လည်း Facebook တွေလည်းတင်းနေတယ်ဒီ10ရက်ကဖြစ်လာမယ့်အနေအထားကိုတွေ့နေပါတယ်ချိုးပြီးတော့ဆော့ပြီးပါလို့ပြောလိုက်တဲ့အချိန်မှာအញ្ញမ်းမချော့ဘူးသူကရေးလေတယ်လူပါလေ25လေးလူကြီးတွေပေါင်းနေတယ်အဲ့ဒီလူမျိုးတွေအကြောင်းပြန်နေတယ်ဒါပေမဲ့
ยังไงบีเนมาโรยีเบรันยาวเจ้าสองตัวสองเนี่ยดูง่ายใจจ๋อสีตัวละกูตีดูนั่นเดี๋ยวยี่จ้าตัวบีพี่เป็นแม่เปลี่ยนเลยทุเรียนยี่ยามาเย็นเนี่ยกูยี่แกจะยังไงหนีฮะเจ้าอะไรที่ไม่เอาตีเลยถ้วยเอ็กแค่แค่เลยสีนี้จะพิเศษสุดบี
ยังไงปีนี้มาโรยีเบรันยาวเจ้าสองตัวสองเนี่ยดูง่ายใจจ๋อสีตัวละกูตีดูนั่นเดี๋ยวยี่จ้าตัวบีพี่เป็นแม่เปลี่ยนเลยทุเรียนยี่ยามาเย็นเนี่ยกูยี่แกจะยังไงหนีฮะเจ้าอะไรที่ไม่เอาตีเลยถ้วยเอ็กแค่แค่เลยสีนี้จะพิเศษสุดบี
ยังเสียงอะไรสัวทุกอย่างเดี๋ยวหากว่าจะโน้ตโน้ตนั่นดูสิ่งนั้นดูมาความบุ๋งอ่ะสิ่งนั้นอย่างที่มีโลดูค่ะเสียงยังไงยามาบีเจ้าวันยี่เบี้ยงกูนับปัจจัยขยับไปเรื่องมาโรยี่เบี้ยงสัวนี่เดี๋ยวใจเนี่ยปีนี้ลีกูกูสัวยังก็ยี่บ่เจนี่เจนี่ทาราพี่ป่าเลยลูกมึงเว้นนั่งเกจีเนี่ยเจนี่เนี่ยทาราอีหุ่นยี่ทาร์นักก็โรยี่จีมูเรตุนนั่งงานตัววันเตยสองตัวเสียเสียเอาสิเนี่ยบี
ลูกวังต้องเดินต้องนั่งหาเหยียบเดินกูขันซานี่อะไรลูเลยไม่ได้ลงอารมณ์ที่ทบทวนทาร์บาร์เลยใช่วิวเดินออกมาเอี่ยมาเลยเดินไปบูชาแบบที่บาร์เลยแต่เสร็จเที่ยวมาเว่ยมูเตทันจวนอยู่ตรงเงี้ยลูมีผิวมุจ้าวเช่นบีเนม่าเสียใจยังไงน้องๆเพื่อสีส่งชงเกียร์เลยลูเช่นนั่งยี่ปาร์ตี้เลยเช่นลูมูเพื่อสีเลยนั่นเสียจงเนี่ยเพื่อสีได้เลยแต่บ่าวว่าบีอันนี้เกิดยี่เนี่ยเป็นเลยทุเรียนยี่สั่งยาเช่นก็ไม่ดีซีซีเออาร์อาร์เ င်ဂျီပျက်စီးခဲ့ရတဲ့ဒုက္ခတွေတွေကိုအကူအညီပေးရမှလည်းအခက်အခဲတွေရှိနေတယ်လို့ဆိုပါရယ်အကြောင်းစုံကိုတော့ထိုင်းချီဆိုင် VOA သတင်းတော့နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရယ
်ဟုတ်ကဲ့ပါဇူလိုင်လသတ္တယပကနေဩဂုတ်လပရမပတိအဆက်မပြတ်မိုးသဲသန့်စွာရွာသွန်းမှုနဲ့မြေပြိုကျမှုတွေကြောင့်ချင်းမြင့်နယ်တွင်80ရာခိုင်နှုန်းကပျက်စီးဆုံးရှုံးခဲ့တယ်လို့တဘာဝဘေးအန္တရာယ်ကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးဆိုင်ရာချင်းကော်မတီ CCERR ရဲ့ကော်မတီဝင်တစ်ဦးဖြစ်သူဆလိုင်းကျုံးလျံထောင်းကအခုပြောပါရစေ။
ကျွန်တော်တို့စီမှာတောင်ပေါ်မှာကတော့အခုကရေမြုပ်သွားတာထက်အဓိကတော့မြေပြိုတာနဲ့ပြီးတော့ဒီတောင်ရတွေကအပြင်းလေးလဲသွားတဲ့ပြိုသွားတဲ့ဟာတွေပုံများတာပေါ့နော်။ကျွန်တော်တို့စီမှာတော့မြေမြုပ်တဲ့အပိုင်းတော့ချင်းတောင်မှာတော့ပုံနေတယ်။ပလောဝအပိုင်းမှာတော့မြေမြုပ်ရေမြုပ်တဲ့အပိုင်းလေးတွေလည်းရှိတယ်။ဆိုတော့ကျွန်တော်တို့ဒီ80ရာခိုင်နှုန်းဆိုတဲ့ဟာမှာလည်းကောနံပါတ်ဆက်တွေနဲ့တော်ခက်တော့အပြစ်ကြီးများတဲ့ကျော်ရီနဲ့ရောက်တဲ့ကျော်ရီရဲ့သတင်းပေးပို့ချက်အရကျွန်တော်တို့က80ရာခိုင်နှုန်းလို့ဟုတ်ပြထားတာဖြစ်တယ်ပေါ့နော
်လက်ရှိချင်းမီနယ်သွင်းမှာမိုးရွာသွန်းမှုကြောင့်မြေပြိုကျခဲ့လို့အင်ချီတွေပါဝင်ဆက်သွယ်ရေးကားလမ်းတွေတောင်ယာခြံဆိုင်ခင်းအများပြားပျက်စီးခဲ့တယ်လို့သူကပြောပါတယ
်မြို့ပေါ်နဲ့နီးစပ်တဲ့ဟာတွေကိုပဲအဓိကသိနေရတဲ့အနေအထားမှရှိတာပေါ့နော်ဟာခမြို့မှာဆိုရင်အင်ချီ900ပတ်ဝန်းကျင်လောက်ကမြေပြိုတဲ့ထဲပါသွားတာရဲ့တချို့နေရာတွေကတော်တော်ကြီးအက်သွားတော့ဒီအဲ့ဒီနေရာမှာဆက်နေလို့မရတော့တဲ့အနေအထားမျိုးဖြစ်သွားတယ်ဘလဝမြို့မှာဆိုရင်လည်းခုဒီရေမြို့တဲ့ကိစ္စတွေရေမြို့တဲ့ကိစ္စတွေနဲ့အင်ချီ800ပတ်ဝန်းကျင်လောက်ထိခိုက်တယ်လို့ကျွန်တော်တို့သတင်းရထားတယ်ပေါ့ဒီလိုမျိုးနေမှာကလည်းဒီအလုံးစုံကြောင်းရမယ့်ဟာလေးတွေလည်းရှိတယ်ဖလားမြို့ပေါ်မှာဆိုရင်တချို့ပြူတာရှိတယ်ဒါမှဟာခါလို့မဆိုပါဘူးခါမတူပီဆိုရင်အခုကဒီခါလန်းမပေါက်ဘူးပေါ့နော်မတူပီနဲ့မင်းတက်ကြတဲ့နားနေရတော်ပြတ်သွားတော့အခုကသူတို့လည်းကားမရောက်နိုင်တဲ့အနေအထားမှရှိတယ်ဆိုတော့ဆန်းရေးခါပိုင်းမှာရောဒီစီကိစ္စတွေဒီစီတွေပို့ဖို့ပိုင်းမှာလည်းတော်တော်ကြီးအခက်အခဲရှိပါတယ်ဒီရွာတချို့ဆိုရင်လည်းရွာလိုက်ကြောင်းရမယ့်ဟာလေးတွေလည်းရှိပါတယ်
ချင်းပြည်နယ်တောင်ပိုင်းပလောဝမြို့မှာလည်းကလတန်မြစ်ရေတက်လာလို့ရေကြီးရေရှမ်းမှုဖြစ်ပွားပြီးလူနေအိမ်ချင်း980ခန့်ရေမြုပ်ပြီးလူဦးရေ3000ကျော်ဒုက္ခရောက်နေကြပါတယ်။ချင်းပြည်နယ်နေရာနှံ့ပြားရေကြီးနေပြီးတော့လမ်းကြောင်းပြတ်တောက်နေမှုကြောင့်ရေဘေးဒုက္ခတဲ့စခန်းတွေအတွက်စန္ဒရိတ်ခအကူအညီပေးရေးမှာခက်တွေ့နေပါတယ်။ဒီလိုကယ်ဆယ်ရေးပစ္စည်းတွေပေးပို့ဖို့အတွက်ရဟတ်ရေနဲ့အကူအညီရယူဖို့နေပြည်တော်အထက်အကူအညီတောင်းခံတဲ့အခြေအနေကိုတော့ဆလိုင်းကျွန်းလန်ထောင်းကအခုလိုဆက်ပြောပါတယ်။
တချို့နေရာတွေမှာလေကြောင်းနဲ့မှရမှာဖြစ်တဲ့အရာကိုပို့ဆိုတဲ့ဟာလည်းပါပါတယ်။ပြီးတော့ကျွန်တော်တို့မိတ်ဆွေ slide section နဲ့သူနေပြီးတော့သွားကြပါတယ်။ဆိုတော့ပတ်စံနဲ့တော့ကျွန်တော်အဆင်ပြေမလို့ပြောတဲ့ဟာတွေရှိပါတယ်။လိုအပ်ချက်နဲ့ဟောကူညီရတာနဲ့ကတော့တော်တော်လေးကွာဟနေပါသေးတယ
်။လက်ရှိမှာချင်းမြင့်နဲ့ရေဘေးဒုက္ခတဲ့တပေါင်းခွဲအတွက်လိုအပ်တဲ့စာနာရိခာနဲ့အကူအညီတွေကိုလူမှုအသင်းအဖွဲ့တွေအမှုပညာရှင်တွေကနေထောက်ပံ့ပေးဆောင်နေပေမဲ့လမ်းပန်းဆက်သွယ်ရေးပြတ်တောက်တဲ့အနေအထားကြောင့်တည်ပို့ဖို့အခက်တွေ့နေစေလို့လည်းသူကပြောပါတယ်။
ချင်းပြည်နယ်ဆွေရဖွဲ့အနေနဲ့လမ်းမဆက်သွေးရေးပြန်လဲချိန်မိအောင်အတန်းနိုင်ဆုံးကျူပန်းလှုပ်ဆောင်နေစေလို့လဲဝန်ကြီးဥပန်ထောင်းကအခုလိုပြောပါရယ်။
ဘုလိုမဖြစ်နေတာရှိတော့လမ်းရတော့ဟာခါတဲ့လူမရသေးဘူးဟာခါအနေနဲ့ထွက်လို့မရသေးတဲ့အနေထားဖြစ်ပါတယ်အဲ့တော့လမ်းနေတဲ့ဒီလူသားဟိုဆက်လက်တော့မှနေပြည့်နေဆိုရင်တပတ်နှစ်ပတ်အတွင်းတော့ဒါအကုန်လုံးမပြေနိုင်တော့တချောင်းထူးလေးတော့ဒါပြန်နိုင်ဖို့ကျွန်တော်စူးစမ်းခံနေပါတယ်ဒါပြင်မြေပြိုကျမှုကြောင့်ပျက်စီးသွားတဲ့အိမ်ချင်းမြေနေရာအစားအသောက်ဖို့နဲ့ပြန်လည်ထူထောင်ရေးလှုပ်ဆ
ကမ္ဘာမြို့ဟာမြေပြင်မှုအန္တရာယ်စိုးစုံခံစားနေရပြီးပလက်ဝမတူပြီးဖလန်းနဲ့တီးတိမ်မြို့တွေမှာလည်းမြေပြင်မှုအန္တရာယ်တွေတွေ့ကြုံနေရပါတယ်အခုလိုပျက်စီးမှုများပြားနေတာကြောင့်ပြန်လည်ထူထောင်ရေးလှုပ်ဆောင်ရမှာမြို့ရွာတွေရွှေ့ပြီးထူထောင်ရမှာဖြစ်တယ်လို့လမ်းမဆက်တို့ရဲ့အလုံးပြတ်တောက်သွားတဲ့အနေအထားကြောင့်လှုပ်ဆောင်မှုခက်ခဲတဲ့အခြေအနေမှာရှိနေတယ်လို့လည်း
ရရှိမြောင်မြန်မာတနင်္ဂနွေနေ့တိုင်းတာနဲ့ဒီမိုကရေစီတောင်းဆိုလှှရှားမှုကြီးဖြစ်ခဲ့တဲ့88ရေတော်ပုံဟာအခုဆိုရှင်29နှစ်မြောက်ခဲ့ပါပြီမြန်မာနိုင်ငံမှာအပြောင်းအလဲတွေရှိလာတာနဲ့တူပဲ88လှှရှားမှုကာလကိုဥဆောင်ခဲ့ကြတဲ့88မျိုးဆက်ចောင်းသားတွေဟာဆိုရင်လည်းနိုင်ငံရေးအရဖြတ်တန်းမှုရောအတွေ့အကြုံရပါတစုံတရာရင့်ကျက်ရရှိလာကြပြီဖြစ်ပါတယ်88မျိုးဆက်ចောင်းသားခေါင်းဆောင်တွ
song lame quen la chinuri shilawila, Dijongu lame, Sunny Nyavan daily let sisama don't the cinema pibari. Bowen Sunni, Mimia Ludrashini Nine, Kuya telephone and Madrigu, view Mimavango, Jutin people, Talu Yawari. Damamaho, the Sunni Lura, Mimia Lurarigu, Sane Pissi at the Fine Pissi, Jugu people, Talu le Yawari. View Mimawaya phone and Maga, Nitonyan Nip, Doshin Nangangali Pibari, email Sagaro, Burmese Egg, viewing news.com Pibari. Bowen Sunni, Mimia Jametrashinigu, Juzuarek.
လက်ဖြန့်စနေညဗီအိုရဲ့တိုင်းရိုက်လေးလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်အခုတော့ဒီကနေ့ညနေခင်းအတွက်နောက်ဆုံးအဖြစ်သတင်းပေးပို့ချက်တစ်ပုဒ်ကိုတင်ပြပါမယ်မြန်မာအစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ရန်ကုန်မြို့ကဆွေးနွေးပွဲအတွင်းလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်ပြီးလက်မှတ်ရေးထိုးနိုင်ရေးအတွက်အဓိကကျတ
စာချုပ်လက်မှတ်ရေးထိုးရမှာအားလုံးပါဝင်ရေးအချက်ကိုတော့မကြာမီရက်တွေအတွင်းနေပြီးတော့မှထိပ်သီးခေါင်းဆောင်တွေထပ်မံဆွေးနွေးဖို့စီစဉ်ထားပါတယ်။ညဉ့်ညဉ့်ဆွေးနွေးပွဲကိုကိုယ်တိုင်တွားရောက်ပြီးသတင်းယူခဲ့တဲ့ရန်ကုန်မြို့က VOA မြန်မာပိုင်းသတင်းတော့ကိုမိုးစောကတင်ပြပါမယ်။
ဟုတ်ကဲ့အစိုးရရဲ့ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UBWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အစစ်မြင့်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ SDDO ရဲ့နှစ်ရက်ကြာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA အချောသက်ညှိနှိုင်းဆွေးနွေးပွဲဟာဒီကနေ့နေ့ကင်း2နာရီကျော်မှပြီးဆုံးခဲ့ပြီးတဲ့နောက်အချက်၄ချက်ပါထုတ်ပြန်ချက်တစ်စောင်ကိုထုတ်ပြန်လိုက်ပါတယ်ဒီထုတ်ပြန်ချက်မှာပါဝင်တဲ့အဓိကအချက်တွေကိုမြန်မာငင်းချမ်းရေးစင်တာကအကြီးတန်းအကြံပေးဦးလာမောင်ရွှေကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတဲ့
ဆာမနေ့တော့ကျွန်တော်တို့တင်ပြခဲ့တဲ့ဆွေးနွေးဖို့တိုင်းသားအဖွဲ့အစည်းတွေပေါ့နော် SCR အဆိုပြုထားတဲ့ All Inclusive ကိစ္စကိုဒီနေ့ကျွန်တော်တို့ဒီနေ့လုံးဆွေးနွေးပါတယ်ဆွေးနွေးပြီးတော့ခုနကတော့အချက်၄ချက်ပါတဲ့ဥတွဲသတင်းထုတ်ပြန်ချက်ကိုကျွန်တော်တို့ထုတ်ပြန်ခဲ့ပါတယ်ဒီထုတ်ပြန်ချက်ထဲမှာဒီကျွန်တော်တို့ NCA တက်ဆာအခန်း9ခန်းနဲ့အပိုက်33ပိုက်ပါပါတယ်ဒီ33ပိုက်လုံးကိုတိုင်းရင်းသားများဘက်ကနေပြီးတော့ပါဝင်လက်မှတ်ရေးထိုးမဲ့အဖွဲ့အစည်းများကိစ္စမှလွဲပြီးရင်ကျန်တဲ့အချက်တွေအားလုံးကိုနှစ်ဖက်ညှိနှိုင်းပြီးတော့ကျွန်တော်သဘောတူခဲ့တယ်ဆိုတာကိုဒီသဘောတူချက်ထက်မှာပုံတွေထုတ်ပြန်ထားပါတယ်
ဒီကနေ့ရရှိထားတဲ့သဘောတူညီချက်တွေအရဆိုရင် NCA မှာပါဝင်လက်မှတ်ရေးထိုးမဲ့အဖွဲ့အစည်းတွေကိုညှိနှိုင်းဖို့ကလွဲလို့ဇန်နဝါရီအချောတက်နိုင်ပြီဖြစ်တာကြောင့်မကြာခင်မှာ NCA စာချုပ်ကိုအများပြည်သူသိရှိအောင်ထုတ်ပြန်သွားဖို့ရှိကြောင်းလည်းပြောပါတယ်။လောလောဆယ်မှာတော့အစိုးရညှိနှိုင်းကိုယ်စားလှယ်အဖွဲ့ SD မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့16ဖွဲ့နဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF တို့ပါဝင်တာဖြစ်ပါတယ်။SD အဖွဲ့မှာပါဝင်တဲ့ဝါအမျိုးသားအဖွဲ့ချုပ် WNO ရခိုင်အမျိုးသားကောင်စီ ANC
လာဟုဒီမိုကရက်တစ်တမဂ LDU ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF ကိုကံအဖွဲ့ဖြစ်တဲ့မြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA နဲ့စခိုင်းတပ်မတော် AA တို့ပါဝင်လက်မှတ်ရေးထိုးဖို့ကိုအစိုးရဘက်ကလက်မခံသေးတာဖြစ်ပါတယ်ST မှာပါဝင်တဲ့18ဖွဲ့လုံးပါဝင်ရေးအတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကထိပ်သီးကိုယ်စားလှယ်တွေနေပြည်တော်ကိုတွားရောက်ပြီးထပ်မံဆွေးနွေးဖို့ရှိနေကြောင်း ST ရဲ့ဒုအဖွဲ့ခေါင်းဆောင်နှစ်ဖြစ်တဲ့ပူးစင်ကျုံးကပြောပါတယ်
။ဒီကြံနဲ့အခုကျွန်တော်အားလုံးပါဝင်မယ်။ဒီနဲ့ပတ်သက်တဲ့ကိစ္စကိုလည်းပဲမကြခင်မှာပဲ။ဒါထိပ်သီးခေါင်းဆောင်နဲ့တိုင်းတော်မှာကျွန်တော်တို့ဒီထိပ်ပိုင်းသမရအစကျွန်တော်တို့တောင်းရှိတဲ့ပုဂ္ဂိုလ်တွေ့ပြီးတော့မှအဲ့ဒီမှာကျွန်တော်ဖြေရှားကြမှာဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့တော့အားဖြေရှားနိုင်လိမ့်မယ်လို့ယူဆပါတယ
်။နေပြည်တော်မှာနှစ်ဖက်ထိပ်သီးခေါင်းဆောင်တွေတွေ့ဆုံမဲ့ရက်ကိုတော့ဒီလာတည်းမှာပဲကျင်းပဖို့တတ်မှတ်ထားပြီးမကြခင်မှာထုတ်ပြန်သွားဖို့ရှိကြောင်းလည်းဦးလာမောင်ရွှေကပြောပါတယ်။တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးစာချုပ် NCA လက်မှတ်ရေးထိုးဖို့ကတော့ထိပ်သီးခေါင်းဆောင်တွေတွေ့ဆုံပွဲအပေါ်မှာမူတည်နေပြီးနှစ်ဖက်ညှိနှိုင်းမှုမအောင်မြင်ရင်တော့လက်မှတ်ရေးထိုးဖို့ဟာကြံ့ကြပွဲရှိတယ်လို့လည်း SD အဖွဲ့ဝင်တဦးဖြစ်တဲ့ဦးနိုင်ဟန်သားကပြောပါတယ်။ည
ှိနှိုင်းလို့မရရင်ဒါကတော့ဒီကိစ္စတော့တိစုတ်သွားမှာပေါ့ဗျာ။ခဏရထားလိုက်ရမယ်။အခုကတော့ရွေးကောက်ပွဲကာလနဲ့ဆိုတော့နည်းနည်းတော့ပြတ်ထားမှာပေါ့ဗျာ။နောက်သူရတက်လာရင်ဒီကိစ္စတော့မသိလို့လို့မဖြစ်ဘူး။ငါတို့ပြန်
ဒီကနေ့ဆွေးနွေးပွဲပြီးဆုံးချိန်အထိတော့အစိုးရဘက်က ST မှာပါဝင်တဲ့စစ်တပ်ဖွဲ့နဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP မိုင်းလားခေါ်အမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ NDAA ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းနဲ့နာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK တို့အပါအဝင်15ဘွဲ့နဲ့ပထမဆုံးလက်မှတ်ရေးထိုးဖို့မူချမှတ်ထားကြောင်းကြံတန်းရင်သာအဖွဲ့တွေကိုတော့နိုင်ငံရေးဆွေးနွေးပွဲမှာဖိတ်ကြားဖို့ရှိနေကြောင်းလဲဦးလာမောင်ရွှေကပြောဆိုပါတယ်။ဒီကနေ့ပြီးဆုံးသွားတဲ့ဆွေးနွေးပွဲအပြီးထုတ်ပြန်ချက်မှာတော့နှစ်ဖက်ကိုယ်စားလှယ်တွေဟာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးစာချုပ် NCA ကိုအ мян ဆုံးချုပ်ဆိုဖို့နဲ့နိုင်ငံရေးတွဲဆုံပွဲတွေအ мян ဆုံးကျင်းပပြီးငြိမ်းချမ်းရေးရရှိရေးအတွက်ဆောင်ရွက်သွားမှာဖြစ်ကြောင်းလဲဖော်ပြထားပါတယ်။
ကိုမိုးစောသတင်းပေးပို့ခဲ့တာပဲဖြစ်ပါတယ်။ကျွန်တော်တို့အခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းကတင်ဆက်နေတဲ့ရုပ်မြင်သံကြားအစီအစဉ်ကိုည9:00 to 9:00ခွဲထိ Asia Set 7ဂျူရူကနေဖမ်းယူရှုစားနိုင်ပါတယ်။ဒီကနေ့ည9:00ကနေ10:00ထိမကြာခင် VOA ကထုတ်လွှင့်တဲ့အခါအမျိုးသမီးကန္တသိပ္ပံနီးပညာနဲ့တုဒ္ဒဆုံလင်အမေရိကန်တခွင်အပတ်စဉ်စတာတွေကိုလိုင်းနိုမီတာ25 32 51တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုအောင်ကပြောပြပါမယ
်လာမယ့်အမေရိကန်သမ္မတရွေးကောက်ပွဲအတွက် Republican Party ရင်းသမ္မတကိုယ်စားလှယ်လောင်းဖြစ်ရှင်ပြန်ရွေးချယ်ခံဖို့ထိတ်ဆုံးမှရှိနေသူ10ဦးရဲ့ပထမဆုံးအကြိမ်စကားဆွေးနွေးပွဲကိုမနေ့ကညပိုင်းမှာကျင်းပခဲ့ပါတယ်နိုင်ငံသားရေးမူဝါဒအပါအဝင်အကြောင်းအရာများစွာကို2နာရီကြာအခြေတင်ရင်းခုန်ဆွေးနွေးခဲ့ကြတာပါအီရန်နျူကလ িয়ার အရေးနဲ့အရှိအလေပိုင်းဒေသက IS အစွန်ရောက်စစ်သည်ကြချေမှုန်းရေးစတာတွေအပြင်သမ္မတဥပမာအစိုးရရဲ့နိုင်ငံခြားရေးမူဝါဒတွေကိုလည်းဝေဖန်ခဲ့ပါတယ်။အမေရိကန်နဲ့ဗီယက်နမ်နိုင်ငံတို့ကြားဆက်ဆံရေးပြန်လည်ကောင်းမွန်လာဖို့အချိန်ယူတည်ဆောက်ခဲ့ရပြီးဒါဟာနှစ်ပတ်စလုံးအတွက်လည်ကူတဲ့ကိစ္စမဟုတ်ဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။သူ့အနေနဲ့ဗီယက်နမ်ပြည်သူတွေကိုအထူးတလဲကျေးဇူးတင်တယ်လို့လည်းဆိုပါတယ်နိုင်ငံခြားတန်တမန်ဆက်ဆံရေးပုံမှန်ပြန်လည်ထားရှိခြင်းအနည်း20ပြည့်အထိအမှတ်ဟနွိုင်းမြို့တော်မှာဒီကနေ့ပြောကြားခဲ့တဲ့မိန့်ခွန်းတွင်မစ္စတာကယ်ရီကအခုလိုပြောဆိုသွားခဲ့တာပါအီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးအမေရိကန်လွှတ်တော်အနေနဲ့လက်ခံလာအောင်သမ္မတရဲ့ကြိုးပမ်းအားထုတ်မှုပေါ်အမေရိကန်သမ္မတဘရက်အိုဘားမားရဲ့အဓိကမဟာမိတ်တစ်ဦးကဆန့်ကျင်ပြောဆိုလိုက်ပါတယ်ဒီမိုကရက်အထက်လွှတ်တော်မှတ်ဦးဖြစ်တဲ့စီနေတာချက်ရှာမာဟာနျူကလ িয়ার ရေးသဘောတူညီချက်နဲ့ပတ်သက်ပြီးအားထုတ်လေ့လာသုံးသပ်ပြီးတဲ့နောက်ဒီသဘောတူညီမှုအပေါ်ဆန့်ကျင်ကြောင်းနဲ့ဒီအပေါ်လွှတ်တော်ရဲ့ကံကွယ်မှုအဆိုပြုချက်ကိုထောက်ခံသွားမယ်လို့ကြာသာဘရီးနီနောက်ပိုင်းတုန်းကကြေညာချက်ထုတ်ပြန်ထားပါတယ်ဂျူးလူမျိုးရေးကတခြားစီနေတာတဦးဖြစ်တဲ့အီလီယော့အန်ဂယ်ကလည်းဒီအီရန်နျူကလ িয়ার ရေးသဘောတူညီချက်ကိုကံကွယ်ခဲ့ပူပါတယ
်ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်ပြောပြခဲ့တာပါဒီကနေ့ညနေအစီအစဉ်ထုတ်လို့ရမှုကတော့ Matt Tinky Type ဖြစ်ပြီးအတန်နှွင့် Engineer ကတော့ Glenn Von Collio ဖြစ်ပါတယ်။ VOA မြန်မာပြည်ကအတန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမဆန်တော်ချိန်ညနေ 6:00 ခွဲကနေ 9:00 ထိ line number 16 19 25တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2:00ကြာမှာကျွန်တော်တို့တခါပြန်ဆုံရအောင်လားခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.